ိုင်းသားလက်နက်ကင်အဖွဲ့ဘောင်းဆောင်ညီလာခံပထမနေ့ကိုကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်ဇာမြို့မှာဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းမှုရရှိရေးစစ်မှန်တဲ့ Federal ပြည်ထောင်စုစနစ်ဖော်ဆောင်နိုင်ရေးဆိုတဲ့နိုင်ငံရေးလမ်းကြောင်းမှန်ကိုရောက်နိုင်ဖို့တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေစုဝေးတိုင်ပင်ကြတဲ့ဒီညီလာခံကိုနိုင်ငံတော်သမ္မတဦးသိန်းစင်ကလည်းတဝန်လွှမ်းပေးပို့ခဲ့ပါတယ်။အပြည့်စုံကိုတော့လိုင်ဇာမြို့မှာကိုတိုင်သတင်းသွားယူနေတဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကအခုလိုသတင်းပေးပို့ပါတယ်
။တဝန်ကြာကျင်းပမယ်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပေါင်းစုံရဲ့ညီလာခံဟာမြန်မာသမိုင်းမှာထူးခြားတဲ့တွေ့ဆုံဆွေးနွေးမှုတစ်ခုဖြစ်ပါတယ်။ဒီညီလာခံအတွင်းအပြစ်ခတ်ရစဲရေးပြည်ရင်းငြိမ်းချမ်းရေးကိစ္စတွေတင်တာမကပဲတိုင်းရင်းသားအဖွဲ့အစည်းတွေမျှော်မှန်းထားတဲ့စစ်မှန်တဲ့ Federal ပြည်ထောင်စုကိုဘယ်လိုပုံဖော်ကြမလဲဆိုတာကိုလည်းထည့်သွင်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါကြောင့်လဲအခုကျင်းပနေတဲ့ဒီညီလာခံကိုနိုင်ငံတော်သမ္မတဦးသိန်းစင်ကိုယ်တိုင်ကတဝန်လာပေးပို့ခဲ့တယ်လို့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးအဖွဲ့ရဲ့အတိုင်ပင်ခံဦးခွန်ဆိုင်ကပြောပါတယ
်ဟုတ်ကဲ့ဒီနေ့သမ္မတဦးသိန်းစင်လည်းတဝန်လာပို့လာပါတယ်ဒီတဝန်လာအရဆိုလို့ရှိရင်သမ္မတကြီးကလည်းဒီဆွေးနွေးပွဲရလခါတပ္ပမဆောင်ကတော့ဒီအပြစ်ခတ်ပြစေးကြီးဖြစ်လာမယ်အပြစ်ခတ်ရစေးကြီးမှနိုင်ငံရေးဆွေးနွေးပွဲဖြစ်လာမယ်နိုင်ငံရေးဆွေးနွေးပွဲနဲ့ငြိမ်းချမ်းရေးရလာလိမ့်မယ်လို့သူမျှော်လင့်တယ်။အဲကျွန်တော်တို့ဒီနေ့ဒီတဘာပတိတို့အရန်တဘာပတိတို့ပြောတော့တာကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်လည်းအဲ့ဒီတိုင်းမှာပဲနော်။အဲ့ဒီတော့ဒီတစ်ခေါက်တော့it's now or never ဆိုတဲ့အခြေအနေဖြစ်တယ်နော်။ကျွန်တော်တို့အားလုံးမျှော်လင့်နေရလာကိုရလိမ့်မယ်လို့မျှော်လင့်တာပေါ့ဗျာနော်။
ပထမဆုံးအရေးကြီးဆုံးဆွေးနွေးပွဲဖြစ်တဲ့ဒီဆွေးနွေးပွဲမှာဘာတွေကိုထည့်သွင်းဆွေးနွေးကြမလဲ။ဘာတွေဆွေးနွေးဆွေးနွေးကိုလုပ်မလဲ
။မူကနှစ်ရရှိတယ်။တရက်ကတော့ဗာလဲဆိုတော့ဒီအစိုးရကနေပထမတင်ပြလာတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စေးရေးသဘောတူညီချက်မူကြောင့်ဒီဥစ္စာကိုဆွေးနွေးရမှာဖြစ်တယ်။နောက်တစ်ချက်ကဗာလဲဆိုတော့ UNFC ကနေပထမသူကလည်းဒီတနိုင်ငံလုံးတဘောတူညီချက်ကိုရဖို့ဆိုတာဒီဒီအချက်တွေပါရမယ်ဆိုတော့ဘုပ္ပမသူကတင်ပြချက်ရှိတယ်ဒီအနှစ်ချက်ဟာကျွန်တော်တို့တော်တော်ကြီးကိုဆွေးနွေးရမယ်ခိစ္စပဲလို့ပြောတယ
်ကရင်ရောကချင်လူမျိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးဆောင်ခရာကတော့စီလုံးညီညွတ်မှုရှိဖို့လိုအပ်တဲ့အကြောင်းကိုညီလာခံတဘာပတိအဖွဲ့မင်းငွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ
်တော်လန်ကြီးအဖွဲ့အစည်းအဝေးမှာအတွေ့အကြုံပေါင်းများစွာရရှိပြီးဖြစ်ဒီတာမကသက်ဆိုင်ရာတိုင်းရင်းသားများ၏စန္ဒသဘောထားများကိုလည်းအစင်မပြတ်ထိတွေ့လက်ခံရရှိသည့်နေကြသည့်ဖြစ်သောကြောင့်မန်ကန်တော်ဆုံးဖြတ်ချက်များကိုချမှတ်နိုင်မည်ဟုယုံကြည်ပါသည်။သူဖြစ်၍ကွန်ဖရင့်တွင်ယင်းနေပွေလင်းစွာဆွေးနွေးတိုက်ပင်ချရန်တိုက်တွန်းအပ်ပါသည်
။ KNU ကအမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌမူတူစေဖို့ကတော့မြန်မာနိုင်ငံရဲ့ပဋိပက္ခဟာနိုင်ငံရေးအရဆွေးနွေးအဖြစ်ရှာမှရနိုင်မယ်ဆိုတာတပပတိအဖွဲ့မင်းကုန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်
။ဒီကျွန်တော်တို့ပြဿနာဟာနိုင်ငံရေးနီးနဲ့သာလျှင်အဖြစ်ပေါ်မယ်လို့ကျွန်တော်တို့ဒီတိုင်းပဲကျွန်တော်တို့ခံယူရတဲ့ပေါ်ကျွန်တော်တို့ကဆက်ပြီးတော့သူ့ဆောင်ဆွေးနွေးရေးကိုတစ်ဆင့်ပြီးတစ်ဆင့်သွားနေတာဖြစ်ပါတယ်။ဒီ conference ထဲမှာကျွန်တော်တို့ရှင်းကမှု positionရမတူတဲ့အပေါ်မှာကွဲလွဲမှုတွေရှိကြောင်းရှိနိုင်ပါမယ်ဒါပေမဲ့ကျွန်တော်တို့တိုင်းသားတရလုံးရဲ့ဒီနေ့လိုလားနေတဲ့ကျွန်တော်တို့လိုလားချက်ဒီကိုရရှိနိုင်ဖို့အတွက်ဟာကျွန်တော်တို့ညီညွတ်ရေးကအရေးကြီးပါတယ
် PSLF ပလောင်ပြည်နယ်လူမျိုးရေးတပ်ဦးဥက္ကဋ္ဌတာအိုက်ဖုံးကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာစစ်တပ်ပါဝင်လာဖို့လိုတယ်ဆိုတာကိုညီလာခံမဆခင်မှာပဲပြောကြားခဲ့ပါတယ
်။တပတ်မှာအစိုးရတွေပြောတာနဲ့ဒီဖက်မှာစစ်တပ်တွေကသူလက်တွေ့ဖြစ်နေတာနဲ့နည်းတော့ကွဲလွဲမှုတော့ရှိတော့ဘူး။ဒါတော့ဒီလိုမျိုးဒီနှစ်ဖက်ကတကယ်ဟိုထပ်တူတဘောတာမရှိဘူးဆိုတာတော့ကျွန်တော်ပြောလို့ရတော့ဘူး။ကျွန်တော်အဲ့လိုမျိုးတုံ့တက်လို့ရတော့။ကျွန်တော်တို့ဖြစ်စေချင်တာကတော့အခုအစိုးရအနေနဲ့ပဲဒီလိုမျိုးဒီလုပ်ငန်းစဉ်ကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဒီလိုပဲအကောင့်နဲ့ပေါ်တော်မှန်းလွယ်တယ်။ဒီစစ်တပ်တွေပါဝင်မှုတော့ကျွန်တော်အဲ့လိုတောင်းဆိုတယ်။အဲ့လိုပါဝင်လဲကျွန်တော်လိုလာတော့ဘူး။
ဒီညီလာခံကိုအောက်တိုဘာလ30 31နဲ့နိုဝင်ဘာလ1ရက်နေ့အထိ3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ညီလာခံတရချင်းစီရဲ့ဆုံးဖြတ်ချက်ရလဒ်တွေကိုတရချင်းစီထုတ်ပြန်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။